American တရားရုံးချုပ်တရားသူကြီးဖြစ် Amy Coney Barrett အင်္ဂါနေ့ကတရားဝင်ကြမ်းသစ်စာချိန်ဆလိုက်ပြီးဖြစ်ပါတယ် American Senate Talent တို့က52-48 မဲနဲ့တင်းနှလာနေ့ကအတီးပြုတ်ခန့်ပြီးတဲ့နောက်မှာတရားရုံးချုပ်တရားသူကြီးချုပ် John Roberts ရှေ့မှောက်မှာကြမ်းသစ်စာချိန်ဆခဲ့တာဖြစ်ပါတယ်တရားသူကြီးကိုယ်နဲ့ဖွဲ့စည်းထားတဲ့ American တရားရုံးချုပ်မှာ Barrett ကသမ္မတ ဒေါ်နယ် ထရမ့်ခန့်တဲ့တတိယမြောက်တရားသူကြီးဖြစ်ပါတယ်။သူကိုခန့်အပ်လိုက်လို့ Shields and Conservative တို့ဘက်က6မဲ3မဲနဲ့ Liberal တရားသူကြီးတွေအပေါ်တည်တည်တတ်တတ်အသာစီရရှိမှာဖြစ်ပါတယ်။ပူပူနွေးနွေးခန့်အပ်ခံရတဲ့တရားသူကြီး Barrett အနေနဲ့သိပ်မကြခင်မှာပဲ American နိုင်ငံရေးမှာအရေးကြီးတဲ့ကိစ္စကြီးတစ်ခုတည်းပါဝင်ပတ်သက်ဆုံးဖြတ်လာရဖို့ရှိပါတယ်။ရွေးကောက်ပွဲဆိုင်ရာအငြင်းပွားမှုတွေအပေါ်တရားရုံးချုပ်ကဆုံးဖြတ်ဖို့လိုအပ်လာတဲ့အခါမှာပါဝင်ပတ်သက်ဆုံးဖြတ်လာရဖို့ရှိပါတယ်။ဒါအပြင်노말라ဆယ်ရဲ့နေမှာလဲ affordable care act လို့ခေါ်တဲ့ American ကျန်းမာရေးဆောင်ရှောက်မှုစနစ်ဆက်လက်တည်ရှိရေးမတည်ရှိရေးကိစ္စတရားရုံးချုပ်ကဆုံးဖြတ်တဲ့အခါပါဝင်ဆွေးနွေးဆုံးဖြတ်လာရဖို့ရှိနေပါတယ်ခင်ဗျာ